ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကသူယာရူကနှုတ်ထွက်တော်မယ်ကြောင်းဒီကနေ့ပဲပြောပါတယ်ဝန်ကြီးချုပ်တက်တန်တနှစ်လောက်ကာလအတွင်းကိုဗစ်ကပ်ရေးပေါ်သူ့အစိုးရရဲ့တုံ့ပြန်ကြံကြွမှုတွေဝေဖန်ခံရပြီးလူထောက်ခံမှုတိတိကျကျကျဆင်းနေတယ်မှာပဲအခုလိုနှုတ်ထွက်မယ်ကြောင်းကြေညာတာပါနောက်တစ်ချိန်ရွေးကောက်ပွဲမှာသူပါဝင်ရှင်ပိုင်မှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်ဆူဂါကဒီကနေ့ပဲကြေညာပါတယ်ဒီကနေ့စက်တင်ဘာလတုန်းကအဲ့ဒီအချိန်ဝန်ကြီးချုပ်ရှင်းဆိုအားဖြင့်ဂျမ်းမာရေးမကောင်းလို့ယာရူကနှုတ်ထွက်ခြင်းဝန်ကြီးချုပ်တာဝန်ကိုပြောင်းယူခဲ့တဲ့မစ္စတာဆူဂါပေါ်အစောပိုင်းတုန်းကတော့မျှော်လင့်ချက်တွေအများကြီးရှိခဲ့ကြပါတယ်။ဒါပေမဲ့လည်းကိုဗစ်ကပ်ရေးပေါ်တုံ့ပြန်ကြိုင်တမှုနဲ့ကာကွယ်ဆေးအလင်းမြန်ရအောင်စောင့်နိုင်ခြင်းမရှိတာတွေအတွက်သူ့အပေါ်လူထောက်ခံမှု30ရာခိုင်နှုန်းအောက်ကျသွားခဲ့ပါတယ်။သူအနေနဲ့ရွေးကောက်ပွဲဝင်ကြိုင်ဖို့အတွက်သုံးရမယ့်ခွန်အားတွေကိုကိုဗစ်တိုက်ခိုက်ရေးအတွက်အာရုံစိုက်လုပ်သွားခြင်းနဲ့ဒီနှစ်ခုကိုတကယ်နဲ့လုပ်နိုင်ဖို့တော့မဖြစ်နိုင်ဘူးလို့ဂျပန်ဝန်ကြီးချုပ်ကဆိုပါတယ်။စက်တင်ဘာလ29ရက်ပါတီရင်းရွေးကောက်ပွဲကနေဝန်ကြီးချုပ်တည်ရွေးချယ်ပြီးစီးတဲ့အချိန်ထိတော့ဝန်ကြီးချုပ်ဆုကကတာဝန်မှာဆက်ရှိနေမှာဖြစ်ပါတယ်။